အမေရိကန်ပြည်ထောင်စုနော့ဗက်ချန်ကယ်လီဖိုးနီးယားပြည်နယ်မှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုနှုန်းမြင့်တက်နေပြီးဆေးရုံတွေကအထူးကြမ်းမှတ်ကုသဆောင်တွေမှာလူနာတွေနဲ့ပြည့်ကျက်နေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ကယ်လီဖိုးနီးယားပြည်နယ်မှာအထူးသဖြင့်တော့ Los Angeles မြို့ LA မှာတနေ့တာကူးစက်မှုပမာဏပိုများလာတဲ့အတွက် LA မြို့က LAC USC Medical Center ဆေးရုံမှာကိုဗစ်လူနာတွေထားဖို့နေရာတောင်မရှိတော့ဘူးလို့ဆေးရုံအကြီးအကဲဒေါက်တာ Brett Spellberg ကပြောပါတယ
်။ We are getting crushed.For most of the days of the last week, we have had zero ICU beds open in the morning.
ကျွန်တော်တို့ဆေးရုံမှာကိုဗစ်လူနာတွေနဲ့ပြည့်ကျက်နေပါပြီ။ဒီသတင်းပတ်တဲ့ရက်အများစုကိုကြည့်ရင် ICU ထဲမှာကလေးနေရာအပူလုံးဝမရှိတော့ပါဘူး။လူနာတွေကိုဟိုဘက်ပြောင်းထားရမလားဒီဘက်မှာထားရမလားဆိုပြီးကျွန်တော်တို့အသေးအတန်လုပ်နေရပါတယ်ဆိုပြီးပြောသွားတာပါ။ကိုဗစ်ကူးစက်မှုတန်းကိုအဆိုးဆုံးခံရတဲ့ Los Angeles မြို့နယ်တဝိုက်ကပြည်သူတွေတတ်နိုင်သမျှနေအိမ်မှာပဲနေကြဖို့နဲ့အပြင်ကလူတွေနဲ့ထိတွေ့ဆက်ဆံတာကိုရှောင်ကြဖို့နှာခေါင်းစည်းတက်ဖို့လူချင်းခက်ခွက်နေဖို့စတဲ့အစည်းအကမ်းတွေလိုက်နာကြဖို့ပြည်သူ့ကျန်းမာရေးဌာနကသတိပေးနှိုးဆော်ထားပါတယ်။ဒီလိုအခြေအနေတွေကြောင့်လဲစိုးရိမ်စိတ်တိုးလာရတယ်လို့ LA မြို့မှာနေထိုင်တဲ့အငင်းသားဆရာဝန်ကြီးဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့အရန်ဆိုရင်လည်းအဲ့ဒီစစ်ဆေးပြီးတော့ positive ဖြစ်တဲ့ case တွေကလူနာအသစ်တွေကတနည်းပြီးတနည်းများလာတာ2000ကျော်အထိတောင်ရှိတယ်တရက်ကိုဆိုတော့ကကျွန်တော်တို့အနေနဲ့ကထွက်ရမှာကိုကြောက်တယ်အခုလူနာတွေကတချို့ဆိုရင်တကယ်စိုးရိမ်စရာကောင်းတော့အခုဆိုရင် ICU တွေဝင်ရတယ် ICU ဝင်ရတော့ဆေးရုံမှာ ICU တောင်နေရာမရှိတော့ဘူးကျွန်တော်တို့အယ်လီမှာအခုဆိုလို့ရှိရင်အမင်းကအသက်နိုင်ဆုံးအိမ်မှာနေပါကိုမိသားစုနဲ့ပဲတွေ့ပါတခြားမိသားစုနဲ့လည်းမတွေ့ကြနဲ့အဲ့ဒါအမင်းရှိတယ်အခုဆိုရင်ကျွန်တော်ကာကွယ်ဆေးရောက်နေပြီကျွန်တော်တို့ကယ်လီဖိုးနီးယားမှာအခုကဆေးဝန်ထမ်းတွေကိုပဲအရင်ဆုံးထိုးပြီးနေတယ်ဒါပေမဲ့ကျွန်တော်တို့အလဲမကြသေးဘူးထိုးဖို့ကဆိုတော့ကျွန်တော်တို့အသက်ကြီးတဲ့လူတွေလည်းမကြခင်ရောက်လာပါလိမ့်မယ်ဆိုတော့ကျွန်တော်တို့မျှော်လင့်ချက်ကကာကွယ်ဆေးပါပဲ
အခုလိုကူးစက်မှုဆိုးနေတဲ့ကြားမှာအလိုလက်မဲ့ဖြစ်နေတဲ့ကယ်လီဖိုးနီးယားပြည်နယ်ဂွန်ကော့မြို့ကမိသားစုကိုတယောက်တည်းဦးဆောင်နေတဲ့ကလေးမိခင်အလီဒယ်ရာမီရက်စ်ကတော့ဇာဝတ်နေရေးအတွက်အကူအညီတောင်းခံနေရသူပ
ါ I got a food car from school that was one way of bringing food to the table and then
ကျမသမီးလေးရဲ့အကြောင်းကအခမဲ့ဝေပေးတဲ့အစားအသောက်တွေကိုသွားယူပါတယ်နောက်ပြီးကျမတို့အနီးအနားကခရီးရန်ဖျားချောင်းနေမှာလည်းအကူအညီတောင်းတော့ဒီအနီးဝန်းကျင်ကစူပါမားကတ်တွေမှာဝယ်ဆားလို့ရတဲ့ဈေးဝယ်ကတ်ပြားတွေထောက်ပံ့ပေးပါတယ်
မကြခင်ကြောက်ရောက်မဲ့ Christmas ကာလမတန်ခင် Los Angeles မြို့ကဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်း 6,000 ကို COVID ကာကွယ်ဆေးထိုးပေးနိုင်ဖို့အစီအစဉ်တွေရှိပြီးပြီးခဲ့တဲ့ရက်ပိုင်းကစလို့တချို့ဆေးရုံတွေမှာကာကွယ်ဆေးတွေဆထိုးပေးနေပါတယ်။အခုလိုကာကွယ်ဆေးထိုးလိုက်တဲ့အတွက် COVID လူနာတွေကိုအရင်ထက်ပိုပြီးကူးသမှုပေးနိုင်လိမ့်မယ်လို့သူတို့ကမျှော်လင့်နေပါတယ်။ California ကိုနောက်ထပ်ကာကွယ်ဆေးတွေရောက်လာအောင်မယ်လို့လည်းမျှော်လင့်နေကြပါတယ်။Los Angeles မြို့မှာကိုဗစ်ကူးစက်ခဲ့သူပေါင်း6သိန်းကျော်ရှိပြီးအခုချိန်ထိဆိုရင်ကိုဗစ်ကြောင့်သေဆုံးသူ8800ကျော်ရှိပါတယ်။စနေနေ့ကတရက်ထဲမှာတင်ကူးစက်လူနာသစ် 13,900 ကျော်နဲ့လူ60သေဆုံးခဲ့ရပါတယ်။ California ပြည်နယ်တစ်ခုလုံးအတိုင်းအတာအရဆိုရင်တော့အခုချိန်ထိကိုဗစ်ကူးစက်ခဲ့သူ 1.8 သန်းကျော်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ 22,600 ကျော်ရှိနေပါတယ်။အခုလိုကိုဗစ်ကူးစက်မှုများလာတဲ့အတွက် California မှာဆေးရုံနေရာနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းမလုံမလောက်ဖြစ်မဲ့ပြဿနာရင်ဆိုင်ရမှာကိုလဲစိုးရိမ်နေကြပါတယ်ခင်ဗျာ။